ဖက်စီတင်းတင်းခံထားရတဲ့တရင်သမားဒူးဖြစ်သူဦးစီသူအောင်မြင့်ကိုနိုင်ငံတော်အကြီးအကျယ်ကျက်အောင်ပြုလုပ်မှုရဇသက်ကြီးဥပဒေပုံမှ၁နှစ်၄ကာကြီးနဲ့ဆက်ပြီးတော့တရားစွဲဆိုလိုက်ပါတယ်။ဗဟန်းမှာဆွဲဆိုထားတဲ့ပုံမှ၅ကာကြီးအမှုတွေဒီကနေ့မှတရားလိုကိုစပြီးစစ်ဆေးတယ်လို့လည်းသူရဲ့ရှင်းနေကပြောပါတယ်။ဦးစီသူအောင်မြင့်ကိုပုံမှ၅ကာကြီးနဲ့ပဇွန်တော်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုဖွင့်ထားတာကြောင့်ပုံမှတစ်ခုတည်းကိုအမှုနှမှုနဲ့ရင်ဆိုင်နေရတာပါ။ဒီအမှုရဲ့ကျင်ပုံမှ၁နှစ်၄ကာကြီးထပ်တိုးပြီးတော့တရားစွဲတာဖြစ်ပါတယ်။နောက်ထပ်နောက်တိုးပုံမှန်၁နှစ်၄ကာကြီးနဲ့ထပ်ပြီးတရားဆွဲဆိုတာနဲ့ပတ်သက်လို့ရုံချင်းပြေးထားပေမဲ့အမှုလိုက်ပါဆောင်ရွက်ဖို့လုပ်နေသေးမှုအသေးစိတ်မပြောနိုင်သေးဘူးလို့ရှင်းနေကပြောပါတယ်။ဦးစီသူအောင်မြင့်ရဲ့တချိန်နဲ့ဖန်ဆီးခံရတဲ့မတ်တက်တဲ့တိုင်ကိုလည်းပုံမှန်တစ်ခုတက်ပြီးဆွဲထားတာမှဗဟန်းမှာပုံမှန်၅ကာကြီးနဲ့တမှုမင်္ဂလာတောင်မြို့မှာမတရားဆင်းဆက်တဲ့မှုပုံမှန်ဆက်ကွန်ပြစ်တမှုနဲ့တရားဆွဲခံထားရပါတယ်။ဦးစီသူအောင်မြင့်ကိုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကနေတဆင့်တမ်းတော်နဲ့စစ်ကောင်စီအပေါ်ဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပြပိုးခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းတမ်းတော်သတင်းမှန်ကြံကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းသူ့အပေါ်ဆွေးကြည့်ထဲမှာတော့ဘယ်ဆောင်မကိုဆိုလိုတယ်ဆောင်မပါအချက်နဲ့အတိအကျနဲ့ဘယ်သတင်းဌာနမှာဖော်ပြထားတယ်ဆိုတာမျိုးထည့်သွင်းထားတာမရှိဘူးလို့ VOA ကစုံစမ်းသိရှိရပါတယ်။မတ်တက်ကံကိုတော့ပုံမှန်95ကကြီးနဲ့အမှုခွင့်ခံထားရသူဦးစီသူအောင်မြင့်ကိုလက်ခံထားမှုအပြင်စစ်ကောင်စီဘက်ကမတရားသိမ်းလို့ထုတ်ပြန်ထားတဲ့အဖွဲ့တစ်ခုရဲ့ဗီဒီယိုအစီအစဉ်မှာပါဝင်နေဆိုပြီးတော့ဆွဆွဲပြီးမတရားသိမ်းဆက်သွယ်မှုပုံမှန်စက္ကွန်တင်နဲ့ဖမ်းဆီးအရေးယူတာဖြစ်တယ်လို့ပြောထားမှုပါတယ်